ဂျပန်နိုင်ငံရဲ့အနောက်ဘက်ကနှစ်တကူနေတော့ကလှုပ်ခတ်ခဲ့တဲ့အင်အားပြင်းထန်တဲ့မြေငလျင်ကြောင့်လူအနည်းဆုံး62ယောက်သေဆုံးပြီးတော့အသက်ရှင်ကျန်နေတဲ့သူတွေကိုအချိန်မီရှာဖွေနိုင်မှုကယ်ဆယ်ရေးအဖွဲ့တွေကြိုးပမ်းနေပါတယ်။အီရှီကာဝါခရိုင်ကယိုရန်ဒေသမှာတော့လှုပ်ခတ်ခဲ့တဲ့ပြင်းအား 9.6 ရှိတဲ့မြေငလျင်တန်းကြောင့်အိမ်တွေတော်တော်များများပျက်စီးခဲ့ပြီးတော့အဆောက်အဦအပျက်စီးရကြမှာလူဘလောက်ပိတ်မိနေတယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။ရာသီဥတုကဆိုးဝါးလွန်းတဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးနေတာဖြစ်ပါတယ်။ဒီကနေ့မိုးတွေအပြင်းထန်ဆက်ပြီးတော့ရွာမယ်လို့ခန့်မှန်းထားတဲ့အတွက်လည်းငလျင်တန်းခံခဲ့တင့်ခဲ့တဲ့နေရာတွေမှာမြေပြိုတာကိုဖြစ်လာမှစိုးရိမ်နေကြပါတယ်။ငလျင်ကြောင့်လမ်းတွေအပိုင်းပိုင်းကျိုးပဲ့သွားပြီးတော့လေရင်ပြေးလမ်းတစ်ခုလည်းပျက်စီးသွားတာကြောင့်ထိခိုက်ပျက်စီးတဲ့အခြေအနေကိုစစ်ဆေးဖို့အခက်အခဲရှိနေပါတယ်။ငလျင်လှုပ်ခတ်မှုရဲ့နောက်ဆက်တွဲအဖြစ်နဲ့ဆူနာမီရေလိုက်နေတဲ့ဒေသတွင်းကိုရိုက်ခတ်ခဲ့တာမှာတော့ကားတွေအိမ်တွေနဲ့ငါးဖမ်းတင်မော်တွေလည်းပင်လယ်ထဲကိုမျောပါပုံကုန်ပါတယ်ရှင်။